အမေရိကန်ဒေါ်လာ34ဘီလီယံကိုတရုတ်ကျွမ်းကုန်ပစ္စည်း800ပေါ်အမေရိကန်ကအခွန်တိုးချပြီးတဲ့နောက်တရုတ်နိုင်ငံအနေနဲ့မလွဲမဆောင်သာလိုအပ်တဲ့တုံ့ပြန်မှုကိုလုပ်ဆောင်ရပြီးအလားတူတန်ပြန်အခွန်တွေထောက်မရတာဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာပြောပါတယ်။အမေရိကန်ရဲ့စိုက်ကျိုးရေးမော်တော်ယာဉ်နဲ့ယူတဲ့ကုန်ပစ္စည်းအမျိုးပေါင်း945မျိုးတန်ဖိုးအပြင်အလားတူဒေါ်လာ34ဘီလီယံကိုကုန်ပစ္စည်းတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့အခွန်ချမှတ်တဲ့ကြောင်းတရုတ်နိုင်ငံပိုင်ဆင်ဝါသတင်းဌာနကဖော်ပြပါတယ်။အမေရိကန်ကအခွန်ချမှတ်တဲ့ပေါ်တရုတ်ဘက်ကတုံ့ပြန်လို့ဆောင်တာဟာလုံးဝကျူးကျောင်းခံလို့လေလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူကန်းကပြောပါတယ်။အမေရိကန်ရဲ့လူရဟာကမ္ဘာလုံးဆိုင်ရာပုံစံရေးခင်းခြင်းကိုကမောက်ကမဖြစ်စေနဲ့ကမ္ဘာလုံးဆိုင်ရာဈေးကွက်မှာပြင်းထန်တဲ့လုပ်ကမှုတွေဖြစ်စေနဲ့ကမ္ဘာစီးပွားရေးနယ်လန်ထူမှုကိုအဟန့်အတားဖြစ်စေနဲ့လို့တရုတ်ပြောခွင့်ရလူကန်းကပြောတဲ့အကြောင်းတရုတ် CCTV ရုပ်သံသတင်းဌာနကထုတ်ပြန်ပါတယ်။